bend but never break me, 'cause it only serves to make me more determined to achieve my final goal.
Today, we're commemorating the World Day Against Trafficking in Persons. Marking this day, the Secretary General said in a message that human trafficking is a heinous crime.
ကနေ့ကျရောက်တဲ့လူကုန်မှုခံရသူများပပျောက်ရေးနိုင်ငံတကာနေ့မှာအတွေ့အမှုကြုံရမှာစကားကလူကုန်မှုဟာတိတ်ကိုရမုန်းပွဲရာကောင်းတဲ့ရက်စက်တဲ့ရာဇဝတ်မှုဖြစ်ပြီးကမ္ဘာတစ်ဝန်းဒေသတိုင်းမှာဒုက္ခပေးနေတာဖြစ်တယ်ဆိုတာပါပဲ။လူကုန်မှုခံရသူတွေအနေနဲ့52ရာခိုင်နှုန်းဟာအမျိုးသမီးတွေ၊မိန်းကလေးငယ်တွေဖြစ်ကြပြီး UNODC ကုလသမဂ္ဂမူရင်းစင်းတဲ့ရာဇဝတ်မှုဆိုင်ရာဌာနရဲ့ထုတ်ပြန်ချက်အရ 2004 ကနေ 2016 ခုနှစ်အတွင်းလူကုန်မှုခံရသူတွေမှာကလေးငယ်ရာခိုင်နှုန်းဟာ 20 ကျော်တိုးလာတာတွေ့ရပါတယ်။ဇူလိုင်လ
30 ရည်နေမှာချက်ရောက်ခဲ့တဲ့လူကုန်ကူးသူများပပျောက်ရေးနိုင်ငံတကာနေ့အထိမ်းအမှတ်ဖြစ်ကုလသမဂ္ဂအထူးမှုချုပ်အန်တိုနီယိုဂူတရက်စ်ကသတိပေးချက်ကိုထွေးမှုချုပ်ရဲ့လက်ထောက်ပြောခွင့်ရဖောရင်ဟတ်ကနယူးယောက်သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့တာပါ။ဒါအပြင်အခုလိုလူကုန်ကူးခံရသူတွေကြားလေငလုံကမ်းမှာအဆုံးပြုခံရသူတွေဟာအများဆုံးဖြစ်တဲ့အကြောင်းလဲအထွေးမှုချုပ်ကပြောခဲ့တယ်လို့လက်ထောက
forced labor, recruitment as child soldiers and other forms of exploitation.
ဒီကုန်းကခံကြရတဲ့လူများစုဟာလိမ်ပိုင်းဆိုင်ရာခေါင်းပုံဖြတ်မှုကိုခံကြရတာရှိသလိုအတင်းအဓမ္မလိုအပ်ပြီးစေခိုင်းခံရတာကလေးစစ်သားတွေအဖြစ်အသုံးပြုခံကြရတာနဲ့တခြားနိလန်းတွေနဲ့ခေါင်းပုံဖြတ်ခံကြရသလိုနှိပ်စက်ညှဉ်းပန်းတာလည်းခံကြရပါတယ်ဒါအပြင်လက်နဲ့ဆွဲကင်ပြိပကကြောင့်အိုးအိမ်ဆွန့်ခွာထပ်ပြေးကြရတာကြောင့်တဘာဝဘေးရန်ရည်တွေကြောင့်အပြင်ဆင်းရဲမွတ်တည်မှုကြီးမားတဲ့အတွက်လူကုန်ကူးသူတွေရဲ့လုပ်ငန်းတွေဟာစီးပွားဖြစ်နေကြတာတွေ့ရတယ်လို့လည်းအတူရမှုချုပ်ကထောက်ပြခဲ့ပါတယ်
။ဒါကြောင့်မြန်မာနိုင်ငံမှာလက်နဲ့ကင်ပြိပကဖြစ်ပွားနေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်မှာလူကုန်ကူးမှုဖြစ်ပွားနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေကမကြာခဏထောက်ပြခဲ့ကြတာလည်းဖြစ်ပါတယ်။ကချင်ပြည်နယ်မှာကချင်လက်နက်ကိုင်တပ်တွေအုပ်ချုပ်တဲ့နယ်မြေတွေမှာလူကုန်ကူးမှုတွေဖြစ်ပွားနေတာတွေ့ရတယ်လို့ HRW လူအခွင့်အရေးအဖွဲ့ကဒီနှစ်စောစောပိုင်းကထောက်ပြခဲ့တာလည်းရှိပါတယ်။ဒီချက်နဲ့ပတ်သက်လို့ကချင်တိုင်းရင်းသူလည်းဖြစ်အင်ဒိုနီးရှားကျွန်းကျွတ်မှာလူကုန်ကူးခံရတဲ့မြန်မာရေလူသားတွေကျွန်ပြုတ်ခံရတာကိုတွားရောက်သတင်းယူခဲ့တဲ့ AB သတင်းတောက်အဖွဲ့မှပါဝင်ခဲ့ပြီး2016ပူလစ်ဇာဆုရရှိခဲ့သူဆုရှင်ဦးလေးဖြစ်တဲ့ Esther Tucson ကိုမေးချိခဲ့ပါတယ်
။ကျမတို့အဲ့ဒီဟာဘာကြောင့်မလို့အဲ့လိုဖြစ်တာလဲဆိုတာကိုတီးဖို့ဆိုရင်2017ခုနှစ်ဒီစစ်ပွဲတွေပြည်တွင်းစစ်ပြန်ဆဖြစ်လာတဲ့အချိန်မျိုးကျမတို့ပြန်သွားကြည့်ရလိမ့်မယ်ရှင်။2017ခုနှစ်မှာဘာဖြစ်တယ်လဲဆိုတော့ပမော်နဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်ရွာသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနည်းသက်ဆုံးနေရာကိုပြေးတဲ့အချိန်မှာသူတို့ကဒီ KIOK ထိန်းချုပ်တဲ့နယ်မြေကအနည်းသက်ဆုံးဖြစ်ပြီးတော့မှသူတို့အတွက်ကလည်းမျက်ပေါင်းများစွာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းကိုပဲယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့အခါကျတော့သူတို့အဲ့ဒီတိုင်းသားလက်နက်ကိုင်တွေဒီအုပ်ချုပ်တဲ့နယ်မြေကိုဆက်ပြေးတယ်ဘာကြောင့်မလို့လဲဆိုတော့သူကအစိုးရအုပ်ချုပ်တဲ့ဒေသကိုမထွက်ပြေးရတော့သူတို့ကလည်းမြစ်ပေါင်းများစွာခံခဲ့ရတဲ့ဒီဖိတ်တုံတွေရှိတဲ့အခါကျတော့သူကကြောက်ပြီးတော့မှဒီတရုတ်ပြည်နဲ့ပုံပြီးနေတဲ့နေရာကိုထွက်ပြေးတယ်နောက်တစ်ခုကကျတော့ဒီမြန်မာပြည်ထဲမှာပဲမဟုတ်ဘဲနဲ့တရုတ်ပြည်နယ်မှာလည်းတိုင်းသားလူနည်းစုအနေနဲ့ကချင်နေရှိတယ်အဲ့တော့တချို့ကချင်ပြည်နယ်ဖြစ်ပေါင်းပိုင်းမှာရှိနေတဲ့လူတော်များများကဒီတရုတ်ပြည်နယ်နီးတဲ့နေရာကိုဘာကြောင့်မလို့ထွက်ပြေးကြလဲဆိုတော့သူတို့နဲ့နီးစပ်တဲ့ဆွေမျိုးတွေရှိတဲ့အတွက်ကြောင့်မလို့ပြေးတာမျိုးလည်းရှိတယ် Human Rights Watch ကပြောတဲ့အခါလဲအများကြီးနိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းတော့လက်နက်ကင်ဒီတာအုတ်ချုပ်တဲ့ဒီတာမှာဖြစ်နေတာဖြစ်တဲ့ကြောင့်မလို့တချို့အချက်အလက်တော်တော်များများမှာသူမြန်မာအစိုးရဘက်ကနေမသိရရရှိရဒါပေမဲ့ဒီမှာသိတဲ့လောက်ကတော့တိုင်းတော့လက်နက်ကင်ဒီတာတွေမှာရှိတဲ့အမျိုးသမီးအခွင့်အရေးတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့စီးရင်ကောက်ထားတာရှိတယ်အဲ့ဒါတွေကိုလိုအပ်တယ်လို့သူတို့ဒီမြန်မာအစိုးရဘက်ကလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီးညှဝေတယ်လို့ဒီမှာတော့သိထားတယ်ရှင်ဟုတ်ဒါပေမဲ့ခုနကဒီ human rights watch ပြောတယ်ပေါ့နော်ဒီမျိုးသမီးတော်တော်များများကစစ်ဘေးကခန်းထဲမှာရှိနေတယ်အဲ့စစ်ဘေးကခန်းထဲရလဲအတိတ်ကလက်နက်ကင်အုပ်ချုပ်မှုနဲ့နေနေတွေကမှာပဲရှိနေတဲ့အခါကျတော့အရေးအတွက်ကအဲ့ကပဲပုံများတယ်လို့ဖြစ်နေတာပေါ့နော်ဟုတ
်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောင်းစားခံရတဲ့ကချင်မျိုးသမီးအများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့အများဖြစ်လာကြတာပေါ့ဘာဖြစ်လို့လဲဆိုတော့အမျိုးသားတွေကစစ်တိုက်ဖို့ထွက်သွားတယ်သူတို့ကအိမ်မှာအိမ်တော်ဦးစုပြည်ခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်ပြည်လေးဘူးကငွေရှာဖို့လိုတယ်ငွေရှာဖို့လိုတဲ့အခါမှာ human rights watch ကထောက်ပြထားပါတယ်အဲ့ဒါလေးမှန်တယ်လို့မှန်တယ်လို့ထင်ပါတယ်ရှင်
Okay အဲ့ဒါတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့စစ်ဘေးရှောင်စခန်းကအမျိုးသားပြောင်းနေတာနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာတို့လိုမျိုးပြောပါတယ်ခင်ဗျားတို့အဖြစ်ကတို့တလောက်ကိုနှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလမ်းနေတွေပိုင်တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတဲ့အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော
င်ပြန်ကျင်ပြန်လို့ရတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ကျင်ပြန်ဆိုပြီးတော့ပြန်ခွင့်ရတဲ့အမျိုးသမီးတွေနဲ့ရောအစ်ဆာတို့ကြုံဘူးပါလား
ဟုတ်ကဲ့ရှင့်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးခဲ့တာမျိုးရှိပါလေ
ဟုတ်ကဲ့
ကျမတို့တွေ့ခဲ့တဲ့အမျိုးသမီးတွေသူတို့ထပ်တည်းလုံးမြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေထားရဆိုရင်သူတို့ကပြောတယ်အင်ဂျင်နီယာပေါ့နော်ကျမကလေးလမ်းမွေးပေးပြီးပြီကျမအင်ဂျင်နီယာပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်မတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုတဲ့ခါကျရင်တို့ကပေးပြန်မယ်ပေးပြန်မယ်ဆိုပြီးတော့မှတို့ပေးမပြန်ပဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်ပိုင်းဆိုင်ရာတန်ဖတ်မှုနဲ့အိမ်တွင်းတန်ဖတ်မှုတွေတို့ကိုကျူးလွန်နေပြီးတော့မှဒီမျိုးသမီးတွေဆိုရင်ဥမာ yes ခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ခုခံရတာပါဆိုမှတရုတ်ရဲတွေကိုသွားပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်းတန်းဖတ်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ပြန်သွားပို့တယ်။အဲ့တော့သူတို့ကိုကလေးမွေးပြီးတာနဲ့ပြန်ခိုင်းမယ်ဆိုတဲ့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အခြေအနေပေါ်မှာမူတည်ပြီးတော့မှကွဲပြားမယ်လို့ထင်ပါတယ်။
အဲ့လိုပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်နည်းနဲ့သူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်။အဲ့ဒါတော်တော်လေးစိတ်ဝင်စားစရာကောင်းတယ်။ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီတွေ့ကြုံတော်တော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြတဲ့အချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုရှာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှဈေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းနည်းစုထားပြီးတော့မှအဲ့ဖုန်းဆိုင်မှာသွားပြီးတော့သူက SIM card လေးဝယ်တယ်ဝယ်ပြီးတော့မှသူတိထားသလောက်ကတော့ UNM ပြည်နယ်ကိုခေါ်မဲ့ဖုန်းနံပါတ်ကုန်းနံပါတ်ဘာနဲ့ဆက်တယ်လဲဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စက်မှာနေလာတာ9 minutes နဲ့ရှိပြီဆိုတော့သူအဲ့အကြောင်းသိတဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးပြောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဒါပေမဲ့ကချင်ပေါ့နော်အဲ့တော့သူကဖာရန်ကားချိန်ပြီးတဲ့ခါကျတော့မှသူကအဲ့မှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေဒီကမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့သိထားတဲ့ခါကျတော့သူအဲ့ဒါလေးကိုသူ့ကူညီပေးဖို့သွားပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေရဲဆိုတာကိုဒီတရုတ်ပြည်မှာအသုံးများတဲ့ WeChat ပေါ့နော
်
application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေရဲဆိုတော့ location ကိုသူကနှိပ်ပြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိတယ်ပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့သူတို့ရဲဆောင်းလာပြီးတော့မှလူကုန်ကူးခံရအောင်တော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းဒေသနဲ့ကဥမာ KIO KIA ကလည်းသူတို့မှ UNAM ပြည်နယ်ထဲမှာကိုယ်စားလှယ်ရုံးချုပ်တွေရှိတယ်အဲ့ကိုယ်စားလှယ်ရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဆက်ဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့ခါမှာ Human Rights Watch Report ကိုပဲပြန်ကူးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာတွေရှိတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲနဲ့ကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအထမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝိုင်းကနေပြီးတော့မှနည်းနည်းဟိုအနေထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရရှင်ဒီအမျိုးသမီးတွေကိုလူကုန်ဖူးခံရတယ်သူများရဲ့မရလို့တဲ့ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုအတိုင်းအဝိုင်းမှာသူတို့ဝန်မဆန့်ရတော့ပဲနဲ့အိမ်တွင်းပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးတွေရှိအဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုအတိုင်းအဝိုင်းထဲမှာပြန်ပြီးဝန်ဆန့်ဖို့သူတို့တော့ကနေရာမရှိလို့မျိုးတော့ဖြစ်တာမျိုးတွေတွေ့ရပါတယ်ရှင
် Cause it only serves to make me more determined to achieve my final goal. And I come back even stronger, not enough.